ပြည်တွင်းစစ်တမ်းခံထားရတဲ့အမေရိကန်နိုင်ငံမှာလွတ်လပ်မှုနဲ့ဒဏ်သူညီမျှမှုကိုအားလုံးခံစားနိုင်ကြဖို့အတွက်သမ္မတဟောင်းအစ္စရာဟင်လင်ကွန်ကဂက်တီစ်ဘတ်မှာတမိုင်းဝင်မိန့်ခွန်းပြောကြားခဲ့တာအင်္ဂါနေ့ကအနှစ်150ပြည့်ပါတယ်ပြည်တွင်းစစ်ဖြစ်ပွားနေတဲ့အချိန်1863ခုနှစ်နိုဝင်ဘာလ19ရက်နေ့တုန်းကပြောကြားခဲ့တဲ့ဒီမိန့်ခွန်းဟာဆိုရင်အမေရိကန်တမိုင်းမှာအထင်ရှားဆုံးမိန့်ခွန်းတွေထဲကတစ်ခုဖြစ်ပါတယ်ကျွန်းစနစ်လွတ်လာတဲ့တောင်ပိုင်းပြည်နယ်တပ်တွေနဲ့ပြည်ထောင်စုတပ်တွေကြားတိုက်ပွဲဖြစ်ပွားနေစဉ်ကာလမှာပြောခဲ့တဲ့တမိုင်းဝင်မိန့်ခွန်းအကြောင်းကိုမတ်စုမြတ်မွန်ကဆက်ပြီးတော့တင်ပြပေးပါမယ်ရှင
် A new nation come heaved in liberty and dedicated to the proposition that all men are created equal.
လူတိုင်းဟာတန်းတူညီမျှတယ်လို့အမေရိကန်ပြည်ထောင်စုရဲ့16ရောက်မြောက်သမ္မတအီဘရာဟင်လင်ကွန်2မိနစ်ကြာပြောသွားခဲ့တဲ့ Gettysburg မိန့်ခွန်းကိုအမေရိကန်ကျောင်းသူကျောင်းသားတွေအခုအချိန်ထိစက်မှတ်နေရဆဲဖြစ်ပါတယ်။ဒီမိန့်ခွန်းဟာအမေရိကန်သမ္မတတွေပြောကြားခဲ့တဲ့မိန့်ခွန်းတွေထဲမှာအပြောင်မြောင်ဆုံးဖြစ်တယ်လို့ Virginia Commonwealth တက္ကသိုလ်ကသမိုင်းပညာရှင် Carolyn Eastman ကအခုလိုပြောပါတယ
်။ One of the most beautiful things it does is again remind us how important it is to seek freedom and what
ဒီမိန့်ခွန်းကပေးတဲ့အကောင်းဆုံးအချက်ကလူလတ်မှုရရှိအောင်လုပ်ဖို့ဘလောက်အရေးကြီးတယ်ဆိုတာကျမတို့ကိုသတိပေးနေတဲ့အချက်ပါလူလတ်မှုအတွက်လူအသက်ခန္ဓာရီပေးဆက်ရလဲတန်ပါတယ်ဆိုတာကိုဒီမိန့်ခွန်းကသတိပေးနေပါတယ
်အမေရိကန်ပြည်တွင်းစစ်ဖြစ်နေတဲ့ကာလ1863ခုနှစ်နိုဝင်ဘာလ19ရက်နေ့တုန်းကပင်ဆယ်ဗေးနီးယားပြည်နယ်ဂက်တီစ်ဘတ်မြို့စစ်မြေပြင်တနေရာမှာဒီမိန့်ခွန်းကိုသမ္မတလင်ကွန်ပြောကြားခဲ့တာဖြစ်ပါတယ်လူတိုင်းတန်းတူညီမျှတဲ့လွတ်လပ်မှုကိုခံစားနိုင်ရမယ်ဆိုတဲ့အချက်ကိုအဓိကမိမောင်းထိုးပြပြောဆိုခဲ့တဲ့မိန့်ခွန်းထဲမှာစစ်မြေပြင်မှာကြာဆုံးသွားခဲ့တဲ့သူတွေရဲ့ပေးဆပ်မှုတွေဟာအချီးအနှီးမဖြစ်စေရပါဘူးဆိုတဲ့အချက်ကိုလည်းအခိုင်အမာထည့်သွင်းပြောကြားခဲ့ပါတယ်အသစ်တစ်ဖန်လွတ်မြောက်ဖို့ပြည်သူဆန္ဒနဲ့အုပ်ချုပ်တဲ့အစိုးရပြည်သူကပိုင်တဲ့အစိုးရဆိုတာကဘာမြေပေါ်ကနေပျောက်ပြက်သွားမှာမဟုတ်ဘူးဆိုတာကိုလည်းသမ္မတဟောင်းလင်ကွန်းကပြောကြားခဲ့ပါတယ်ကျွန်းစနစ်လိုလားလို့ခွဲထွက်လို့တဲ့တောင်ပိုင်းပြည်နယ်တွေနဲ့ကျွန်းစနစ်ကိုဖျက်သိမ်းလို့တဲ့ပြည်နယ်တွေကြား1862ခုနှစ်ကနေပြီးတော့1865ခုနှစ်အထိကြာရှည်ခဲ့တဲ့စစ်ပွဲမှာပြည်ထောင်စုတည်ထောင်ရေးအတွက်ကိုသမ္မတလင်ကွန်းကကာကွယ်တိုက်ခိုက်ခဲ့တာပါခွဲထွက်လို့သူတွေဘက်ကနောက်ပိုင်းမှာအရှုံးပေးခဲ့ရတဲ့အတွက်အမေရိကန်ပြည်ထောင်စုဆိုတာဒီကနေ့အထိတည်ရှိနေနိုင်ခဲ့တာဖြစ်ပါတယ်ဗြိတိသျှတို့လက်ကနေပြီးတော့1986ခုနှစ်မှာလွတ်လပ်ရေးကျင်းပခဲ့ပြီးတဲ့နောက်လွတ်လပ်မှုဆိုတဲ့အခြေခံမူနဲ့တည်ထောင်ခဲ့တဲ့နိုင်ငံတစ်ခုဟာရေရှည်တည်တတ်နိုင်သလားဆိုတာကို Gettysburg စစ်ပွဲတွေမှာတခြားပြည်တွင်းစစ်ပွဲတွေကစမ်းသပ်တာဖြစ်တယ်လို့လည်းသမ္မတလင်ကွန်းကပြောကြားခဲ့ပါတယ်အသစ်တစ်ဖန်ပြန်လည်ပေါ်ပေါက်လာမဲ့လွတ်လပ်မှုကိုခံစားရမယ်ပြည်သူတွေရွေးချယ်တဲ့ပြည်သူအတွက်ပြည်သူအစိုးရဆိုတာဒီကဘာမြေကြီးမှာပျောက်ပြတ်မသွားသင့်ဘူးလို့သမ္မတဟောင်းမိန့်ခွန်းကပြောကြားခဲ့တာဖြစ်ပါတယ်အသစ်တည်ထောင်ထားတဲ့နိုင်ငံတွေမှာကျွန်းစနစ်ဆိုတာကိုအဆုံးသတ်ဖို့လိုအပ်တယ်ဆိုတာသမ္မတလင်ကွန်းကထိထိရောက်ရောက်သတိပေးခဲ့တာလည်းဖြစ်တယ်လို့သမိုင်းပညာရှင် Carolyn Eastman ကသုံးသပ်ပါတယ
် In many ways what he was doing was giving the war a new meaning a meaning that reflected his own turn a change of mind during the course of the war.
ဒီစပွဲဘာကြောင့်ဖြစ်နေရတယ်လဲဆိုရဲစပွဲရဲ့အဓိပ္ပာယ်ကိုသူကသိအောင်လုပ်ပေးခဲ့တာဖြစ်ပါတယ်။စပွဲဖြစ်နေစဉ်ကာလအတွင်းဘာကြောင့်ဖြစ်နေရတယ်လဲဆိုရဲအပေါ်မှာသူ့ရဲ့စိတ်ပြောင်းလဲမှုကိုထင်ဟပ်တဲ့အကြောင်းအချက်တွေကိုပြောကြားခဲ့တာပါ။ကျွန်းစနစ်ပပျောက်ဖို့အရေးကြီးတယ်ဆိုတာကိုလူတွေရဲ့စိတ်ထဲရောက်သွားအောင်လို့ဒီမိကွန်းကလုပ်ပေးခဲ့တာပါ။
အခုလိုသမိုင်းဝင်ထင်ရှားတဲ့မိန့်ခွန်းပြောကြားခဲ့တဲ့အထိတ်အမှတ်ပွဲတွေကိုအင်္ဂါနေ့တုန်းကကျင်းပခဲ့တာမှာရန်ကုန်မြို့မှာလည်းအမေရိကန်တန်ယုံကစီစဉ်တဲ့ပွဲကျင်းပခဲ့ပါတယ်။အဲဒီမှာတန်အမတ်ကြီး Derek Mitchell ကအခုလိုမိန့်ခွန်းပြောကြားခဲ့ပါတယ်
။ This fact, when I noticed the Gettysburg address and President Obama's visit here with the same date, I found that a remarkable coincidence. To me, that means a special connection between the Gettysburg address
ဒီစစ်ပွဲဖြစ်နေတဲ့ Gettysburg မှာ American ပြည်ထောင်စုရဲ့16ရောက်မြောက်သမ္မတ Abraham Lincoln မိန့်ခွန်းပြောကြားခဲ့တဲ့နေ့နဲ့ American ရဲ့ပထမဆုံး African American သမ္မတဖြစ်တဲ့ Barack Obama မနှစ်တုန်းကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့နေ့တနေ့လည်းဖြစ်တာထူးခြားပါတယ်။ဒါကြောင့်မလို့ Gettysburg မိန့်ခွန်းသမ္မတ Obama နဲ့မြန်မာနိုင်ငံအကြားမှာအင်မတန်ထူးခြားတဲ့ဆွေးနွေးမှုတွေရှိနေတယ်လို့ကျွန်တော်ထင်ပါတယ်။
Pennsylvania ပြည်နယ် Gettysburg မြို့စစ်မြေပြင်နေရာဟောင်းမှာအင်္ဂါနေ့တုန်းကကျင်းပသွားတဲ့အခမ်းအနားကိုလည်းလူတွေထောင်နဲ့ချီပြီးတော့တက်ရောက်ခဲ့ကြပါတယ်။သမ္မတဟောင်းလင်ကွန်းရဲ့ ဟောင်းနွမ်းသွားခြင်းမရှိတဲ့ဇကားတွေဟာနိုင်ငံကိုလှုပ်နှိုးလိုက်တယ်လို့အစင်နိုးကြစေတယ်လို့အမေရိကန်ပြည်ထရေးဝန်ကြီးဆယ်လီဂျူဝဲလ်ကအခမ်းအနားမှာမိန့်ခွန်းပြောကြားခဲ့ပါတယ်။သမရဟောင်းလင်ကွန်းတို့လက်ထက်နောက်ပိုင်းမှာရရှိခဲ့တဲ့အောင်မြင်မှုတွေအကျိုးခံစား권တွေဟာဒီစစ်မြေပြင်မှာတိုက်ပွဲဝင်ခဲ့ကြတဲ့အသက်ပေးဆက်ခဲ့ကြတဲ့စစ်သားတွေတမိုင်းတစ်လျှောက်သူတို့ရဲ့ခြေရာကိုနင်းနိုင်ခဲ့တဲ့မျိုးချစ်တရေကောင်းတွေကြောင့်ဖြစ်ပါတယ်လို့ပင်ဆယ်ဗေးနီးယားပြည်နယ်အမေရိကန်အောက်လွှတ်တော်အမတ်စကော့တ်ပယ်ရီကလည်းပြောကြားသွားခဲ့ပါတယ်ရှင်။